Bangladesh နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးသွားကြတယ်ဆိုတဲ့ Rohingya Muslim ဒုက္ခသည်တွေစီကနေကြားခဲ့ရတဲ့အချက်လက်တွေဟာသူမျှော်လင့်ထားတဲ့ပုံပြီးဆိုးရွားနေတာကြောင့်ဝမ်းနည်းရကြောင်းမြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ် Miss Yan Healy ကပြောပါတယ်။ရခိုင်စုစည်းကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကတော့နေရာပေါင်းစုံကနေတရင်ချက်လက်တွေမှန်မှန်ကန်ကန်စစ်စစ်သုံးသပ်ဖို့လိုတယ်လို့ပြောနေပါတယ်။ဒီအကြောင်းကိုတော့ကိုအောင်ကပြောပြပေးပါအောင်ဗျာ။
Bangladesh နိုင်ငံ Cox's Bazar ဒေသအပါအဝင်ဒုက္ခသည်စခန်းတွေကို February 20ရက်နေ့ကနေ23ရက်နေ့အထိ Miss Yan Healy သွားခဲ့ပြီးတဲ့နောက် February 24ရက်နေ့ထုတ်ပြန်ချက်ထဲမှာဒီဒုက္ခသည်တွေစီကနေဒီလိုအခြေအနေမျိုးတွေကိုကြားသိခဲ့ရတာလို့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ကိုယ်စားလှယ်ကပြောပါရယ်သူအနေနဲ့မြန်မာနိုင်ငံကိုလာရောက်ပြီးနောက် Bangladesh နိုင်ငံကိုသွားခဲ့တာပါရခိုင်ပြည်နယ်မောင်တော်ဒေသစုံလင်းစစ်ဆေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကတော့ Miss Yan Healy အနေနဲ့အခြေအနေအရရကိုလေ့လာခွင့်ရှိတဲ့အကြောင်းအခုလိုပြောပါရယ်
ကျွန်တော်တို့ကော်မရှင်အနေနဲ့ကတော့အော်ရင်ပေါ်လေဒီလိုလာပြီးတော့လေးလာတဲ့လူတွေကိုတက်နိုင်ကြမြာကိုပြည်တွင်းကနေရာဒေသတွေအားလုံးကိုရောက်စီခြင်းနဲ့တွေ့စီခြင်းနဲ့ပြောစီခြင်းနဲ့ဟုတ်ပြီတော့ဟိုပြည်တွင်းမှာကျွန်တော်တို့ရတဲ့သတင်းချက်လက်ကအမြင်ချင်းချေနေရဖြစ်နိုင်ပြီးရှိမရှိဆိုတာလည်းကျွန်တော်တို့စဉ်းစားလို့ရတယ်အကျွန်တော်တို့လည်းမေးတယ်လေတိုင်ချီမှာရောက်လာတယ်တက်ကအဲဒီရုံးရေးဖွဲ့ရတဲ့ချီမှာရောက်လာတယ်ဖနှက်ခေါက်ရောက်လာတယ်အတူဦးဆောင်ပြီးတော့ရောက်လာတယ်လေဘယ်လမ်းကြောင်းကဝင်လာတယ်လေကျွန်တော်တို့ကအဲ့ဒီလောက်အထိကိုမေးတာပါအဲ့ဒီမှာကျွန်တော်တို့တချို့လဲအဲဟိုဆန်ပေါ်လေးချိုးရင်းချက်ကလေးတွေတော့သူကဖောက်ပြမှုလေးတွေကျွန်တော်တို့တွေ့တယ်လေတွေ့တာတွေလည်းပဲကျွန်တော်တို့ကဒါအစဉ်ဟန်လာတယ်အဲဟိုထည့်ဖို့ကြည့်ရတာပြီးတာပါဟိုတက်ဆိုင်နဲ့ဟိုဆန်ပေါ်လေးတုံ့ပြန်ရေးပတ်ဆိုင်အတော်ဝင်ရှိတဲ့ပုံစံတွေလည်းအဲ့ဒါတွေကိုဆက်လက်ပြီးတော့ဟိုဒီလိုလဲကျွန်တော်တို့ကညှိနှိုင်းထားပြီးတာပါ
အစိုးရရဲ့ဖိတ်ကြားချက်နဲ့ Miss Yan Healy ဟာလွန်ခဲ့တဲ့ဇန်နဝါရီလအတွင်းစနေရက်ကြာကြီးစဉ်အဖြစ်မြန်မာနိုင်ငံကိုရောက်ရှိလာခဲ့ပေမယ့်နေရာတချို့ကိုတော့တွားရောက်ခြင်းမရှိခဲ့ပါဘူး။ဦးအောင်ကြည်က
ဟိုဒါတော့ဟိုပေးတာမပေးတာတော့ဟိုအနာဖိုင်ဖွဲ့စည်းနေပဲဆိုင်တယ်လေ။ဟိုကျွန်တော်တို့ကတော့ကော်မရှင်ရဲ့လုပ်တာဒီလုပ်မဟုတ်ဘူးလေ။ကျွန်တော်တို့ကအကြံပြုတယ်ပေးစင်တယ်ပြည်သမားတွေလည်းသွားဝင်ပေးစင်တယ်အစီအစေးတဲ့လူတွေလည်းသွားဝင်ပေးစင်တယ်ဒီလိုပြေးခြင်းအပြင်ကောင်းတာတွေလည်းတွေ့မယ်မကောင်းတာတွေလည်းတွေ့မယ်မကောင်းတာတွေ့လေကျွန်တော်တို့ဘာမှပြဿနာမရှိဘူးဟုတ်လားသူသူဦးချင်းတယောက်ချင်းမကောင်းတဲ့ကိစ္စလုပ်ကြရဲဆိုရင်လည်းကျွန်တော်တို့ကထိထိရောက်ရောက်အရေးယူလိုက်မယ်ဒီဥစ္စာနိုင်ငံတော်ရဲ့မူဝါဒမဟုတ်ဘူးဆိုတာထင်ရှားပေါ်လွင်တာပေါ့နော်
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကိုတွားရောက်လည်လာခဲ့တဲ့ Miss Yan Healy ကမိသားစုတွေတွေ့ကြုံခံစားခဲ့ရတဲ့အကြမ်းဖက်ခံရမှုအတိုင်းအတာပမာဏဟာသူငကိုရုံးကခမန့်ထားတဲ့အများကြီးပိုပြီးတော့ဆွေးရတယ်လို့လည်းပြောပါရယ်။ဒါပေမဲ့လည်းအခုလိုဒီခွဲခြားဆက်ဆံမှုတွေရှိနေတဲ့အခြေအနေတွေပြောင်းလဲသွားအောင်ဆောင်ရွက်နေကြောင်းဦးအောင်ကြီးကပြောပါရယ်
။ဒီအခြေအနေတွေကိုကျွန်တော်ကပြုပြင်ဖို့လုပ်နေတယ်တကယ်တမ်းပြောရမယ်ဆိုရင်မြန်မာနိုင်ငံရဲ့မူဝါဒအနေနဲ့ဆိုရင်ဒီအခြေအနေကအားလားချိုးယွင်းမှုလေးတွေရှိခဲ့တာလေးတွေကိုဘလို့အကောင်းဆုံးနည်းနဲ့ထိန်းချောင်းပြုပြင်မလဲဟာလားနိုင်ငံတကာစံနှုန်းသားနဲ့လည်းစီပြောအဆက်အအောင်ဟာလားကိုယ်နေဆက်ဒေတာလုံခြုံရေးရောဟာလားတခြားအခွင့်အရေးတွေရောကျွန်တော်တို့ဟာလားကိုယ်နိုင်ငံသားတွေတိုင်းနိုင်ငံသားတွေရဲ့အခွင့်အရေးတွေရောဟာလားကာကွယ်ဆောင်ရှောက်နိုင်အောင်ဘလို့နည်းလမ်းမျိုးတွေနဲ့အကောင်းဆုံးဖြစ်အောင်လုပ်မလဲဆိုတဲ့ပူဝါဒကြီးကျွန်တော်တို့ရေးဆွဲနေတဲ့အချိန်ကာလဖြစ်ပါတယ်အဲ့တော့အဲ့ဒီပူဝါဒရေးဆွဲတဲ့အချိန်ကာလဖြစ်တဲ့အခါကျတော့ဘာလို့ကြလို့ဒီပေါ်မှာကျွန်တော်တို့ကထပ်မှန်ပြီးတော့ပြားပေးလာခဲ့လို့ကျွန်တော်တို့ရဲ့ဟလာမဟာဗျူဟာပြောင်းလဲမှုအခြေအနေကဟိုနည်းနည်းအခက်အခဲဖြစ်သွားနိုင်တာပေါ့လေတဘောကတော့ဒေတာမှာရှိတဲ့လူတွေရောဟလာဟိုဒိုင်ယန်နာတွေရောနှစ်ဖက်သဟဆာသာဖြစ်အောင်လုပ်ရမယ့်အစီအစဉ်တွေရောဒါဒီအားလုံးအတွက်အဖို့ချစ်ဖြစ်သွားနိုင်ပါတယ်
ဒီတောက်ကြံလေးကထုတ်ပြန်တဲ့ကြေညာချက်ထဲမှာမီးလောင်တန်းရရထားတဲ့ကလေးငယ်တဦးနဲ့ဒီတခြားလူခွင့်ချိုးပေါက်ခံရသူတွေကိုတွေ့ခဲ့ကြောင်းလဲ Miss Yan Healy ကပြောပါရယ် Miss Yan Healy ရဲ့ဒီနောက်ဆုံးထုတ်ပြန်ချက်ပါပေါ်ပြထားချက်တင်နေပတ်သက်ပြီးမြမအစိုးရဘက်ကတော့တုံ့ပြန်ချက်တော့ထပ်မလာသေးပါဘူးခင်ဗျာ